လုကာအခိုင်း15အခန်းငယ်17ကနေ24ကြားမှာဖော်ပြထားတဲ့တားမိုက်တယောက်အကြောင်းကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်လုကာအခိုင်း15အခန်းငယ်17ကနေဘရော24အထိကိုကျွန်တော်ဖတ်ပြပါမယ်တပံမိုက်တော်မူသည်ကတစုံတယောက်သောသူ၌တားနှစ်ယောက်ရှိ၏တားငယ်သည်အဘထံသို့သွား၍အဘအကျွန်ုပ်ရထိုက်သောအမွေဥစ္စာကိုဝေ၍ပေးပါဟုတောင်းပန်လျင်အဘသည်ဥစ္စာများကိုဝေ၍တားတို့အားပေးလေ၏ထိုနောက်များမကြာတားအငယ်သည်မိမိဥစ္စာများကိုသိမ်းယူ၍ဝေးစွာသောပြည်သို့သွားပြေးလျင်ထိုပြည်မှာကာမဂုဏ်၌လွန်ကျူးသောအဖြစ်ဥစ္စာဖြုံးတီး၍ရှိသမျှကုန်သောအခါထိုပြည်၌ကြီးစွာသောအစာခေါင်းပါခြင်းဖြစ်၍သူသည်အလွန်ဆင်းရဲခြင်းသို့ရောက်၏ထိုအခါပြည်သားတယောက်ထံသို့သွား၍အစေခံလျင်ဝတ္တုကိုကြောင်းစေခြင်းငှာသူသခင်သည်တောသူဇေလွတ်သည်ဖြင့်သူသည်ဝတ်စားတတ်သောပဲထောင်ကိုပြင်စားခြင်းမတတ်ငတ်မွတ်လျက်နေရ၏အဘယ်သူမျှအစာကိုမကြွေးထိုအခါတတိယလျင်ငါအဘဤအိမ်၌အခစားသောသူတို့သည်ဝစွာစားရကြ၏ငါမူကားဤပြည်၌တေအောင်အငတ်ခံရ၏ငါထ၍အဘထံသို့သွားမည်အဘအကျွန်ုပ်သည်ဖယားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီယခုမှစ၍ကိုတော်ဤသားဟု၍ခေါ်ခြင်းကိုမခံထိုက်ပါသူငှားအရာ၌အကျွန်ုပ်ကိုထားတော်မူပါဟုငါပြောမည်ဟု၍အကြံရှိသည်နှင့်ထ၍အဘထံသို့သွားလေ၏သွား၍ဝေးသေးသောအခါအဘသည်သူ့ကိုမြင်လျင်တဏှာသောစိတ်ရှိသည်နှင့်ပြေးသွား၍သားဤလက်ပင်ကိုပိုက်ဖက်လျက်နှမ်းရှုလေ၏သားကလည်းအဘအကျွန်ုပ်သည်ဖယားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီယခုမှစ၍ကိုတော်ဤသားဟု၍ခေါ်ခြင်းကိုမခံထိုက်ပါဟုဆိုလျင်အဘကမြတ်သောဝတ်လွန်ကိုယူခဲ့၍သူ့ကိုခြုံကြသူဤလက်၌လက်စွပ်တစားကိုဆင်ကြခြင်းနှင်းကိုလည်းစီးစေကြစူအောင်ကျွေးသောနွားကလေးကိုယူ၍တတ်ကြသူပြီးမှငါတို့သည်စားကြကုန်အံ့ပြောမွေ့ခြင်းကိုပြုကြကုန်အံ့ငါသားသည်အထက်ကသေ၏ယခုရှင်ပြန်၏အထက်ကပြောက်၏ယခုတွေ့ပြန်၏ဟုအစေအပါတို့ကိုဆိုပြီးမှထိုသူအပေါင်းတို့သည်ပြောမွေ့ခြင်းကိုပြုကြ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာတစုံတယောက်သောသူမှာသားနှစ်ယောက်ရှိတဲ့အကြောင်းသားအငယ်ဟာအိမ်မှာနေရတာမပြောဘူးငင်းငွေ့တဲ့အတွက်ဖခင်ရဲ့မေတ္တာအရေးအောက်ကနေထွက်သွားဖို့ရတဲ့ရထိုက်တဲ့အမွေဥစ္စာကိုတောင်းတယ်။ဖခင်ဖြစ်သူကလည်းသားအငယ်ရဲ့တောင်းဆိုချက်အတိုင်းအမွေဥစ္စာကိုပေးလိုက်တယ်။သင်ရောအိမ်မာနေရတာပြင်းစရာကောင်းတယ်ဆိုပြီးတော့ပျော်စရာကိုရှာဖို့အိမ်ကနေထွက်သွားခြင်းနဲ့စိတ်ခံစားချက်မျိုးရှိခဲ့ဘူးပါဒလား။ဒါမှမဟုတ်သင်ဟာကျွန်တော်ဖတ်ပြခဲ့တဲ့တမန်ကျမ်းစာတွေကဖခင်နေရာမှာရှိခဲ့မယ်ဆိုရင်သားငယ်ရဲ့တောင်းဆိုချက်ကိုသင်ဘလို့တုံ့ပြန်မှာလဲဒီတမချမ်းသာတဲ့ကဖခင်ကတော့သားငယ်ရဲ့တောင်းဆိုချက်အတိုင်းအမွေဥစ္စာကိုပေးလိုက်တယ်သားငယ်ဟာဖခင်ပေးလိုက်တဲ့အမွေဥစ္စာများကိုယူပြော့ဝေးသောတိုင်းပြည်ကိုသွားလိုက်တယ်အဲ့ဒီပြည်မှာဖခင်ပေးလိုက်တဲ့အမွေဥစ္စာအားလုံးကိုအပြိုအပားလိုက်စားခြင်းအတွက်အကုန်လုံးဖြောင်းပစ်လိုက်တဲ့နောက်အဲ့ဒီပြည်မှာအစာခေါင်းပါခြင်းကပ်ပေးကြီးရောက်လာလေတော့တားမိုက်ဟာအလွန်ဆင်းရဲတဲ့ဘဝကိုရောက်ခဲ့ရတဲ့အကြောင်းတွေ့ရပါတယ်။တားအငယ်ဟာဖခင်ရဲ့မေတ္တာအရေးအောက်မှာနေစဉ်တုန်းကတော့စားဖို့တောက်ဖို့သူ့မှာပူပန်စရာမရှိဘူး။အခုတော့ဝတ်တွေကိုကြောင်းဖို့သူ့ရဲ့အလौရှင်ကတောကိုပို့လိုက်ပြီးဝတ်တွေကိုကြောင်းရင်းဝတ်တွေစားတဲ့အစာကိုပင်စားခြင်းစိတ်ပေါက်လာတဲ့အထိငတ်မုတ်ခဲ့ရတယ်။သူကိုအစာကျွေးမဲ့သူတယောက်မှမရှိခဲ့ဘူးအကူအညီမဲ့အထီးကျန်ဘဝကိုရောက်ခဲ့ရတယ်မိတ်ဆွေကမိတ်ဆွေအကူအညီလိုအပ်တဲ့အချိန်မှာကိုညီမဲ့သူမရှိစိတ်အားငယ်တဲ့အချိန်များရှိခဲ့ဘူးပါသလားဘယ်လိုအချိန်မျိုးမှာဘာအခက်အခဲတွေကြုံတွေ့ရတတ်သလဲမိတ်ဆွေဒုက္ခအခက်အခဲတွေ့ကြုံရင်ဆိုင်ရတဲ့အချိန်မှာဘာလို့ဘုစိတ်ကိုတတ်သလဲဖခင်ထံကနေထွက်သွားပြီးဒုက္ခဆင်းရဲခြင်းအထီးကျန်ဘဝကိုရောက်သွားတဲ့သားအငယ်ကတော့ သူ့ရဲ့ဖခင်ထံကိုပြန်သွားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းလူကာအခန်း15အငယ်18ကနေဘရော19ကြားမှာအခုလိုဖော်ပြထားပါတယ်။ထိုအခါတတိယလျင်ငါအဘဤအိမ်၌အခစားသောသူများတို့သည်ဝါစွာစားရကြ၏။ငါမူကားဤပြည်၌တေအောင်အငတ်ခံရ၏။ငါထ၍အဘထံသို့သွားမည်။အဘအကျွန်ုပ်သည်ဖယားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုတော်ဤသားဟု၍ခေါ်ခြင်းကိုမခံထိုက်ပါ။သူငှားအရာ၌အကျွန်ုပ်ကိုထားတော်မူပါဟု၍အကြံရှိသည်နှင့်ထ၍အဘထံသို့သွားလေ၏လို့တွေ့ရပါတယ်။ဖခင်ထံကိုပြန်သွားတဲ့သားမိုက်ကိုဖခင်ဖြစ်သူကဘယ်လိုတုံ့ပြန်ခဲ့သလဲ။မင်းလုံးငမိုက်သားကငှားအိမ်ကိုပြန်လာရသလား။ငါပေးတဲ့အမွေတွေကိုမင်းဖြုံးပစ်လိုက်ပြီမဟုတ်လား။မင်းအတွက်ငါမှာဘာအမွေမှထပ်ပြီးတော့ပေးစရာမရှိတော့ဘူးငါရှိကနေထွက်သွားမင်းရဲ့မျက်နှာကိုငါမမြင်ချင်ဘူးဆိုပြီးတော့မောင်းထောက်လိုက်ပါသလားဖခင်ဖြစ်သူနေရာမှာတင်ရှိခဲ့မယ်ဆိုရင်တင်အိမ်ကိုပြန်လာတဲ့သားမိုက်ကိုတင်ဘလို့တုံ့ပြန်မှာလဲမြင်လိုက်တာနဲ့ဒေါသထွက်ပြီးတော့ပြန်မောင်းထောက်လိုက်မှာလားကျွန်တော်ဖတ်ပြခဲ့တဲ့တမကျန်းစာတွေကဖခင်ကတော့သူ့ထံကိုပြန်လာတဲ့သားမိုက်ကိုပြန်မမောင်းထုတ်ပါဘူး။သားမိုက်ပြန်လာတာကိုအဝေးကနေမြင်လိုက်တာနဲ့တနာသောစိတ်နဲ့အပြည့်အလွာကြိုဆိုခဲ့တဲ့အကြောင်းအခန်းငယ်20မှာကျွန်တော်တို့တွေ့ရပါတယ်။သားမိုက်ဟာသူ့ရဲ့ဖခင်ကိုပြစ်မှားကြောင်းသူ့အပြစ်ကိုမြင်ပြီးဖခင်ထံအပြစ်ဝင်ချတောင်းပန်မှုပြန်လာခဲ့တဲ့အတိုင်းအဘအကျွန်ုပ်ဒီဘုရားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုတော်ဤသားဟု၍ခေါ်ခြင်းကိုမခံထိုက်ပါလို့တောင်းပန်လိုက်တဲ့အခါမှာသူမမျှော်လင့်ရဲတဲ့သားအရာကိုဖခင်ကအပြည့်အဝပြန်လဲပြော့ပေးတာကိုကျွန်တော်တို့တွေ့ရပါတယ်။သူမျှော်လင့်တာကဖခင်ရဲ့အလုတ်သမားတယောက်အနေနဲ့သူ့ကိုလက်ခံဖို့ဖြစ်တယ်။ဒါပေမဲ့နောင်တနှလုံးသားနဲ့ကို့အပြစ်ကိုမြင်ပြီးဖခင်တန်အပြစ်ဝင်ချတောင်းပန်တဲ့သားမိုက်ဟာသူငှားအရာအစားသားအရာကိုပြန်လဲပေးအပ်ခြင်းကိုခံရပါတယ်။နောင်တနှလုံးသားနဲ့ပြန်လာတဲ့သားမိုက်ကိုဖခင်ကဘလို့ကြိုဆိုလက်ခံတယ်လဲဆိုတာအခန်းငယ်22ကနေဘရော့24ကြားမှာဖော်ပြထားပါတယ်။မြတ်တော်ဝတ်လုံကိုခြုံစေတယ်၊လက်စွပ်တစားကိုပေးတယ်၊ခြေနှင်းကိုစီးစေတယ်၊စိုးအောင်ကြွေးထားတဲ့နှွားကိုတတ်ပြီးတော့ပွဲလုပ်ပေးတယ်။သားမိုက်အနေနဲ့သူ့ဖခင်ကသူ့ကိုပြန်လက်ခံနိုင်အောင်ဘာလုပ်ခဲ့တယ်လဲ။သူအပြစ်ကိုနောင်တရပြီးဖခင်ထံအပြစ်ဝင်ချတောင်းပန်ခြင်းကလွဲရင်သူဘာမှမလုပ်ခဲ့ပါဘူးအခုကျွန်တော်ဝင်ငှနေတဲ့သားမိုက်အပေါ်ဖခင်ရဲ့တနာခြင်းကယူနာတော်ဟာအပြစ်ရှိတဲ့လောကီလူသားများအပေါ်ဘုရားသခင်တနာခြင်းကယူနာတော်ကိုပုံဖော်ပြသနေတာဖြစ်ပါတယ်ဘုရားသခင်ကနောင်တနှလုံးသားနဲ့သူ့ထံကိုပြန်လာပြီးအပြစ်ဝင်ချတောင်းပန်သောသူတိုင်းရဲ့အပြစ်အလုံးကိုခွလွတ်တော်မူပြီးဖယားသခင်ဤအမွေခံသားဖြစ်ရသောအခွင့်ကောင်းကင်နိုင်ငံမှာထာဝရအသက်ရှင်နေထိုင်ရသောအခွင့်ကိုပေးတော်မူပါれဖယားသခင်ကကျွန်တော်တို့ရဲ့အပြစ်အလုံးကိုခွင့်လွှတ်နိုင်ဖို့အတွက်ကျွန်တော်တို့ရဲ့အပြစ်ကြွေးအလုံးကိုသားတော်ယေရှုခရစ်တော်အားဖြင့်လက်ဝါးကတိုင်မှာဖြေရှင်းပေးတော်မူပါれကျွန်တော်ဝင်ငှခဲ့တဲ့သားမိုက်ကသူ့ဖခင်ရဲ့ခွင့်လွှတ်ခြင်းကိုရရှိနိုင်ဖို့အတွက်နောင်တနှလုံးသားနဲ့အပြစ်ဝင်ချတောင်းပန်ခြင်းကလွဲရင်သူဘာမှမလုပ်ခဲ့ရပါဘူး။ဒုနီးတူအပြစ်ရှိတဲ့လူသားတိုင်းဟာကျွန်တော်ဝင်ခဲ့တဲ့သားမိုက်လူပဲအပြစ်လွတ်ခြင်းနဲ့ဘုရားသခင်အသားဖြစ်ရသောအခွင့်ကိုရရှိနိုင်ဖို့ဘုရားသခင်ကိုပြစ်မှားကြောင်းကိုအပြစ်ကိုသိမြင်ပြီးနောင်တနှလုံးသားနဲ့ဘုရားသခင်ထံဝင်ချတောင်းပန်ဖို့ပဲလိုအပ်ပါတယ်။သားမိုက်ကဖခင်ရဲ့ခွင့်လွှတ်ခြင်းကိုခံရဖို့ဖခင်အတွက်သူဘာလုပ်ပေးနိုင်ခဲ့သလဲဖခင်နဲ့ဝေးတဲ့တိုင်းပြည်တောတနေရမှာသူများရဲ့ဝတ်တူကိုကြောင်းတဲ့အစေခံဘဝကိုရောက်နေတဲ့အတွက်ဖခင်အတွက်သူဘာမှလုပ်ပေးနိုင်တာမရှိပါဘူးဖခင်ကိုဝမ်းသာစေမဲ့လက်ဆောင်ပေးစရာသားမိုက်မှာဘာများရှိလို့လဲလို့စဉ်းစားမြင်ပြန်ရင်လဲဝတ်စာကလွဲရင်သားမိုက်မှာဘာမှမရှိပါဘူးဝတ်စာကိုလက်ဆောင်အဖြစ်သူ့ဖခင်ကိုပေးရင်လက်ခံပါမလားနောင်တနှလုံးသားနဲ့အပြစ်ဝင်ချတောင်းပန်ဖို့ဖခင်ထံပြန်သွားရုံကလွဲရင်သားမိုက်မှာဘာမှတတ်နိုင်တာမရှိပါဘူးအပြစ်ရှိတဲ့ကျွန်တော်တို့လူသားတိုင်းဟာလဲသားမိုက်လိုပဲအပြစ်ကြုံဘဝမှာရောက်ရှိနေကြတဲ့အတွက် ဖယားသခင်ကိုကျင့်နဲ့ဝမ်းမြောက်စေမဲ့လက်ဆောင်ပေးစရာကျွန်တော်တို့မှာဘာမှမရှိပါဘူး။ကျွန်တော်တို့လူသားများဟာကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့ဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်တဲ့သူတွေဖြစ်ကြပါတယ်။လူသားတိုင်းဟာဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ကြတဲ့အတွေ့လူသားတိုင်းဟာဖယားသခင်ရှေ့တော်မှာအပြစ်သားများဖြစ်ကြပါတယ်။အပြစ်သားလို့သမျှအရာဟာလူတို့အမြင်မှာဘလောက်ပဲကောင်းကောင်းဘလောက်ပဲတန်ဖိုးရှိရှိတန်ရှင်းတော်မူသောဖယားသခင်ရှေ့တော်မှာဘာတန်ဖိုးမှမရှိလက်ခံစရာမရှိဖြစ်နေပါတယ်။ဖယားသခင်ကိုကျွန်တော်တို့အကောင်းဆုံးပေးနိုင်တဲ့အရာဟာသားမရက်လက်ထဲကဝတ်စာလိုပဲဖယားသခင်အတွက်ယွန်းစရာလက်ခံနိုင်စရာမရှိတဲ့အရာတွေပဲဖြစ်တယ်။ဒါကြောင့်တားမိုက်ခဲ့သူနောင်တနှလုံးသားနဲ့ဘုရားသခင်ထံကျွန်တော်တို့လာယုံကလွဲရင်အခြားဘာမှကျွန်တော်တို့မတိုက်နိုင်ဘူးလောကီလူသားတိုင်းဟာကာယကံဝစီကံမနောကံအပြင်ဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်တဲ့သူတွေဖြစ်ကြပါတယ်ဘုရားသခင်ပြည့်ညတ်တော်ကိုချိုးဖောက်ခြင်းဟာဘုရားသခင်ကို၎င်းလူတို့ကို၎င်းပြစ်မှားခြင်းဖြစ်တယ်ဆိုတာမိတ်ဆွေနားလည်သဘောပေါက်ပါသလားအရာခတ်သိန်းကိုသိမြင်တော်မူသောဖယားသခင်ရှေ့တော်မှာဘာမှဖုံးလို့မရဘူးတမန်ကျမ်းစာမှာဖယားသခင်ကလူတိုင်းဟာအပြစ်လုပ်ဘူးတဲ့သူတွေဖြစ်တဲ့အကြောင်းအကျိန်ပေါင်းများစွာမိန့်တော်မူသည်သာမကအပြစ်ကနေနောင်တရပြီးလူတို့ရဲ့အပြစ်ကြောင့်လက်ဝါးကတိုင်မှာကိုစားအသေးခံတော်မူသောသားတော်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံမှုလူတိုင်းကိုဖိတ်ခေါ်လျက်ရှိနေပါတယ်ကျွန်တော်တို့လူသားတွေဟာကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့ဘုရားသခင်ကိုနေအမျိုးမျိုးနဲ့ပြစ်မှားတဲ့သူတွေဖြစ်ကြပါတယ်။အမှန်တကယ်တော့အခုကျွန်တော်တို့ပိုင်ဆိုင်နေတဲ့ပစ္စည်းဥစ္စာအားလုံးရဲ့ပိုင်ရှင်အစစ်အမှန်ဟာကျွန်တော်တို့မဟုတ်ဘူး။ဘုရားသခင်ဖြစ်တော်မူကြောင်းစာလံ24နဲ့အခြားကျမ်းပိုင်များစွာတို့မှာဖော်ပြထားပါတယ်။ကျွန်တော်တို့ရဲ့အသက်ကိုပါဘုရားသခင်ပိုင်တော်မူပါတယ်။ကျွန်တော်တို့ရဲ့ဝင်သက်ထွက်သက်ဟာဘုရားသခင်လက်တော်ထဲမှာပဲရှိနေပါတယ်။ကျွန်တော်တို့ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာအလုံးကျွန်တော်တို့အသက်ရဲ့ပိုင်ရှင်အစစ်အမှန်ဟာဘုရားသခင်ဖြစ်ပါလေနဲ့ဘုရားသခင်ကိုစန့်ကျင်ပုံကံနဲ့နီးလန်းအမျိုးမျိုးနဲ့အသုံးပြုခြင်းဖြင့်ကျွန်တော်ဝင်ခဲ့တဲ့တားမိုက်လိုပဲဘုရားသခင်ကိုကျွန်တော်တို့ပြစ်မှားကြပါတယ်။ဘုရားသခင်ထံနောင်တနှလုံးသားနဲ့ပြန်လာဖို့အချိန်တိုင်ပေမဲ့ဆွေကျွန်တော်ဝင်ခဲ့တဲ့တားမိုက်ခဲ့သူနောင်တနှလုံးသားနဲ့ဘုရားသခင်ကိုပြစ်မှားတော်သူဖြစ်ကြောင်းကိုနားလည်သဘောပေါက်ပြီးတင့်အတွက်လဝကတိုင်မှာအသေးခံတော်မူပြီးတင့်အပြစ်အလုံးကိုဆက်ပေးတော်မူသောယေရှုကိုတင့်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံမယ်ဆိုရင်အပြစ်လွတ်ခြင်းဘုရားသခင်၏သားဖြစ်ရသောအခွင့်နောင်ဘဝမှာဘုရားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံမှာသာဝရကာလပတ်လုံးနေထိုင်အသက်ရှင်ရသောအခွင့်ကိုဘုရားသခင်ပေးတော်မူမှာဖြစ်တယ်ဆိုရက်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတင်ကောင်းကိုဝင်ငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။